ကန်ပြည်နယ်မှာအကြမ်းဖက်မှုတွေတကြောပြန်ဖြစ်လာပြီးနိုင်ငံတကာဝေဖန်မှုတွေပြင်းထန်လာနေချိန်မှာကမ္ဘာ့အင်အားကြီးအမေရိကန်နိုင်ငံရဲ့နိုင်ငံရေးမူဝါဒအပေါ်စိတ်ဝင်စားမှုတွေတိုးလာနေပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်အတန်မှုဟောင်း Priscilla Club ကတော့ဒီအကြမ်းဖက်မှုအပေါ်အမေရိကန်မူဝါဒကပဲမျှတအောင်ထိန်းပြီးခြောက်မှန်းနေတာဖြစ်တယ်လို့ပြောပါတယ်။ကိုဝင်းမင်းကဆက်သွယ်မိနေတာပါ
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေကြောင့်လူတွေတိတ်နေချီထွက်ပြေးနေရတယ်လို့ကုလသမဂ္ဂကထုတ်ပြောလာချိန်မှာအမေရိကန်နိုင်ငံရဲ့မူဝါဒကတော့အရင်တိုင်းဗက်မြအောင်ထိန်းထိန်းထိန်းထိန်းလုပ်သွားမဲ့သဘောရှိတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်း Priscilla Club ကထုတ်ပြောလိုက်ပါတယ
် US policy recognizes that
လက်ရှိဖြစ်လာတဲ့ပြည်ပခါကို ISIS လို့အကြမ်းဖက်နည်းပြရည်တွေတုံးထားတဲ့ဆွေရအုပ်စုတစ်ခုကစလုပ်လိုက်တာဖြစ်တယ်လို့အမေရိကန်ရဲ့ policy မှာလက်ခံထားပါတယ်ဒါနဲ့ဗက်မြအောင်လည်းပြင်ညာချက်တွေထုတ်ရမှာသူတို့အမြင်တွေပြောတဲ့နေရာမှာအတတ်နိုင်ဆုံးကြိုးစားပါတယ်။အဲဒီတော့ရခိုင်မှာအစိုးရလုံခြုံရေးတပ်တွေအပေါ်ရရဆက်ဆက်တိုက်ခိုက်တပ်ဖြတ်မှုတွေကိုရှုတ်ချတယ်။ဒါပေမဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့လည်းဒီတိုက်ခိုက်လာမှုတွေကိုနှိမ်နင်းရမှာတရားဥပဒေစိုးမိုးရေးအခြေခံလူ့ခွင့်ရေးနဲ့လွတ်လပ်မှုနောက်ထင်သာမြင်သာရှိမှုစံတွေလိုက်လာပြီးတော့လှုပ်ရှားဖို့တောင်းဆိုထားပါတယ်
။အဲဒီတော့လက်ရှိရခိုင်ပဋိပက္ခအကြမ်းဖက်မှုတွေမှာနိုင်ငံခြားမူဝါဒချမှတ်ရေးလှုပ်ဆောင်ရမှာဘလို့စိန်ခေါ်ချက်တွေရှိနေပါလေလို့မေးရမှာအမေရိကန်တံမူအောင် Priscilla Club ကဆက်ပြီ
း It's a very difficult situation for any government.
ဘယ်ဆိုရပြမစို့အခြေအနေကကြုံပြန်ထင်ထင်ဆက်ပြီးဖို့အရန်ကိုခတ်ပါတယ်။ဘာလို့လဲဆိုတော့ဖြစ်နေတာတွေကရှုပ်ထွေးနေပါတယ်။ဒီတွေကဟိုကနည်းနည်းထွက်လိုက်၊ဒီကနည်းနည်းထွက်လိုက်ဖြစ်နေတာပါ။အရန်ကိုပြောရခတ်ပါတယ်။ဒရင်းမတွေကလည်းနိုင်ငံတကာမှာအများကြီးပြတ်နေနေတယ
်။ဒါပေမဲ့အခုလိုအချိန်မှာအမေရိကန်စွတ်တော်မှ John McCain ပါဝင်ဩဇာရှိတဲ့နိုင်ငံသမားတချို့ကဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်မှုတွေပေါ်မှာတင်းတင်းထန်ထန်ဝေဖန်ဖိအားပေးနေတဲ့အပေါ်ဘယ်လိုမြင်ပါလဲလို့မေးရမှာတော့တန်မှုအောင် Priscilla Club က
They are not speaking of US policy
သူတို့ကအမေရိကန်မူဝါဒကိုပြောနေတာမဟုတ်ပါဘူးသူတို့ရဲ့ထင်မြင်ချက်တွေကိုသာထုတ်ပြောနေတာပါအမေရိကန်ရဲ့မူဝါဒကနိုင်ငံခြားရေးဝန်ကြီးဌာနနဲ့အင်ဒီဘော်ကချမှတ်တာပါဒါပေမဲ့သူတို့ပြောတာလွတ်တော်ပေါ်မှာတော့တက်ရောက်နေပါတယ
်အဲ့ဒီတော့ဒီလက်ရှိရခိုင်ပြည်ပခအကြမ်းဖက်မှုအပေါ်အမေရိကန်နိုင်ငံရဲ့မူဝါဒကဘယ်လိုဖြစ်တင်ပါသလဲလို့မေးရမှာ Priscilla Club က
Well my feeling is that we have to be very moderate
ကျွန်မခံစားမိတာကတော့ကျွန်မတို့ပြောဆိုရမှာအစိုးမရောက်ဘဲတကယ်ကိုပြင်းပြတတ်ဖြစ်ဖို့လိုပါတယ်ဘာလို့လဲဆိုတော့ပြင်းပြထန်ထန်လူကြားကအောင်ပြောလိုက်နေရင်လက်ရှိကျင်းပမှုတွေကိုမီးလောင်ရလေးပစ်တာမျိုးဘယ်လိုလဲအတဲ့အကျိုးဆက်တွေဖြစ်လာမှာစိုးရိမ်ရလို့ပါ
ဒါအပြင် Priscilla Club ကဆက်ပြီးအာဆီယံအစိုးရတွေအနေနဲ့လည်းအမေရိကန်နိုင်ငံသားမူဝါဒလိုပဲဒီကိစ္စအပေါ်မှာဝေဖန်တာရှိတယ်လို့ပူပေါင်းဆောင်ရွက်ကူညီမှုတွေလည်းရှိနေတယ်။ဘာလို့လဲဆိုတော့ဒီမြန်မာပြည်ရခိုင်ပြည်နယ်မှာဖြစ်တဲ့အကြမ်းဖက်မှုကအရှိတော်အရှာဒေတာအတွင်းကိုပါထိခိုက်လာနိုင်လို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျ။